လူတဦးချင်းစီရဲ့ငွေကြေးဆိုင်ရာယုံကြည်စိတ်ချရမှုစံနှုန်းတွေကိုတတ်မှတ်တဲ့အမေရိကန်လုပ်ငန်းကြီး Equifax ကို2019ခုနှစ်တုန်းကအင်တာနက်ကနေဖောက်ထွင်းပြီးအမေရိကန်ပြည်သူထက်ဝယ်နိဗာရဲ့ပုံကိုယ်ရေးအချက်အလက်တွေကိုခိုးယူခဲ့မှုနဲ့တရုတ်စစ်တပ်တပ်ဖွဲ့ဝင်၄ဦးကိုဆွဲချက်တင်လောက်ကြောင်းအမေရိကန်ဥပဒေထိန်းသိမ်းရေးတာဝန်ရှိသူတွေကတင်းနှလာနေမှာကြေညာပါတယ်အမေရိကန်ရှေ့နေချုပ်ဝီလျံဘားကအခုလိုပြောသွားပါတယ်
Our cases reveal a pattern of state-sponsored computer intrusions and thefts by China.
ကွန်တွေးလျှို့ဝှက်ချက်တွေနဲ့စီးပွားရေးဆိုင်ရာအတွင်းရေးအချက်လက်တွေကိုပြစ်မှတ်ထားပြီးတရုတ်ရဲ့ခိုးယူမှုနဲ့ကွန်ပျူတာဖောက်ထွင်းမှုတွေမှာအစိုးရပံ့ပိုးပေးနေတဲ့ပုံစံတစ်ခုကိုဒီအမှုတွေကဖော်ထုတ်ပြလိုက်တာဖြစ်ပါတယ်။အမေရိကန်ရဲ့စီးပွားရေးဆိုင်ရာတရှိုးလုပ်ရက်တွေအပေါ်တရားစွဲဆိုမှုရဲ့80ရာခိုင်နှုန်းလောက်မှာတရုတ်အစိုးရပါဝင်ပတ်သက်နေပါတယ်။ဒီဘက်နှစ်ပိုင်းနဲ့အတွင်းကွန်တွေးလျှို့ဝှက်ချက်ခိုးယူမှုကိစ္စတွေရဲ့60ရာခိုင်နှုန်းလောက်မှာတရုတ်နဲ့တနည်းတဖုံပတ်သက်နေပါတယ်လို့ရှင်းနေချုပ်ဝီလျံဘားပြောဆိုခဲ့တာဖြစ်ပါတယ်။အခုဆွဲချက်တင်ခံရသူတွေကတော့တရုတ်ပြည်သူလွတ်မြောက်ရေးတပ်မတော်အမှတ်54သုတေသနအင်စတီကျုကဖြစ်ပြီးသူတို့နာမည်တွေကတော့ဝူစင်ယန်ဝမ်ကျင်ရှုကီနဲ့လီယူလိုင်းတို့ဖြစ်တယ်လို့ဆွဲချက်မှာဖော်ပြပါတယ်။ Equifax ရုံးချုပ်ရှိရာအတ္တလန္တာမြို့မှာရာဇဝတ်မှုဆွဲချက်တွေနဲ့ဆွဲဆိုတာဖြစ်ပါတယ်။အခုဆွဲဆိုခံရသူ၄ဦးကိုတော့ထိမ့်သိမ်းထားတာမရှိပါဘူး။အမေရိကန်ပြည်ထောင်စုဂျော်ဂျီယာပြည်နယ်အတ္တလန္တာမြို့အခြေစိုက် Equifax လုပ်ငန်းကြီးရဲ့ကွန်ပျူတာကွန်ရက်ကိုတရုတ်ဟက်ကာ၄ဦးကချိုးဖောက်ဝင်ရောက်ပြီးအချက်အလက်တွေခိုးယူခဲ့တာဟာဆိုရင်တမိုင်းမှာအကြီးမားဆုံးအချက်အလက်ပေါက်ကြားမှုဖြစ်ရကြီးတစ်ခုလည်းဖြစ်ပါတယ်။လုပ်ငန်းကြီးရဲ့ကွန်ပျူတာကွန်ရက်ကိုဖောက်ထွင်းပြီးအမေရိကန်145သန်းရဲ့နာမည်မွေးသက်ကရစ်နဲ့လူမှုဖိုလုံရင်းနံပါတ်တွေကိုခိုးယူခဲ့တာပါ။ဒါအပြင်အနည်းဆုံးအမေရိကန်10သန်းလောက်ရဲ့ယာဉ်မောင်းလိုင်စင်နံပါတ်တွေအမေရိကန်နိုင်ငံသား2သိန်းနီးပါးရဲ့အကျွေးဝယ်ခွင့်ဘဏ်ကနံပါတ်တွေလည်းခိုးယူသွားခဲ့တယ်လို့ Federal အစိုးရရဲ့ပြစ်မှုဆိုင်ရာ6ခုနဲ့ဆွဲချက်မှာဖော်ပြထားပါတယ်ရှင်။